အမေရိကန်အခြေစိုက်နယူးယောက်တိုင်းစ်သတင်းစာကသတင်းထောက်ကိုတရုတ်အာဏာပိုင်တွေကပြည်ဝင်ခွင့်ဗီဇာတက်တန်းတိုးမပြီးတဲ့အတွက်တရုတ်ပြည်ကထွက်ခွာသွားရပြီဖြစ်ပါတယ်။ဒါဟာတရုတ်အစိုးရအရာရှိတွေအကြောင်းသတင်းစာမှာရေးသားဖော်ပြခဲ့တာကိုတန်ခတ်တဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့အများကယူဆကြပါတယ်။သူ့အနေနဲ့တရုတ်ပြည်ကထွက်ခွာသွားရမှာဖြစ်တဲ့အတွက်စိတ်မကောင်းကြောင်းနဲ့မကြခင်မှာပြန်လာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဘေကျင်းမြို့လေဆိပ်ကမထွက်ခွင့်ခင်မာဒီတရုတ်ပြည်ဆိုင်ရာဝါရင်သတင်းတောက်အော့စတင်ရမ်စီက Twitter အကောင့်ကနေတဆင့်သူ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်။Austin Ramsey ha တရုတ်အစိုးရကပြည်ဝင်ခွင့်ဗီဇာတက်တန်းတိုးမပြီးတဲ့အတွက်73လအတွင်းတရုတ်ပြည်ကထွက်ခွာသွားရတဲ့ဒုတိယမြောက်သတင်းတောက်လည်းဖြစ်ပါတယ်။ New York Times သတင်းစာကဒီ2012ခုနှစ်တုန်းကတရုတ်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေသူဝန်ကြားပေါင်းမိသားစုရဲ့ချမ်းသာကြွယ်ဝမှုတွေနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုရေးသားဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီသတင်းဆောင်မနဲ့ပတ်သက်ပြီးတော့တရုတ်အာဏာပိုင်တွေကအမျက်ဒေါသထွက်ခဲ့တာကြောင့် New York Times ရဲ့ Internet Website ကိုတရုတ်ပြည်မှာကြီးကွင်းမရအောင်ချက်ချင်းပိတ်ပစ်လိုက်တယ်လို့ဒီသတင်းစာရဲ့ဒီတရုတ်ပြည်ဆိုင်ရာသတင်းတောက်အတော်များများရဲ့သတင်းတောက်ဗီဇာတွေကိုလည်းတက်တန်းတိုးမပြီးခဲ့တာဖြစ်ပါတယ်ရှင်။